Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2022ခုနှစ်မေလ31ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတုံမီယာ30 40 50အချင်း VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်တာဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်လာပါဒီကနေ့မနက်ပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ရင်ထိုင်နေတူပြောပြပေးပါပါအမေရိကန်နိုင်ငံမှာတနက်ထိန်းချုပ်ရေးအတွက်အရင်တုန်းကဆန့်ကျင်ခဲ့သူတွေပါအခုတော့ထိန်းချုပ်ဖို့အတွက်လိုလားလာနေပြီလို့သမ္မတဘိုင်ဒန်ကပြောပါတယ်ရုရှားရဲ့ရေနံဝယ်ယူမှုပိတ်ပင်ရေးအတွက် EU ခေါင်းဆောင်တွေကြားသဘောတူညီမှုမရသေးပါဘူးပြင်းထန်သတင်းတောက်တူယူကရိန်းမှာဘုံးဆန်ထိမှန်ပြီးတော့တည်ဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည်ပါ
ကောင်းပါပါရှင်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းမြောင်မြို့နယ်ထဲကရွာတရာစင်ကျော်မီလောင်ကျွန်ခဲ့ရပြီးတော့ချင်းရွှေမြေတလျှောက်ဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ကြုံနေရပါတယ်
။ဒုက္ခသည်အဖြစ်ကတော့မိုးရွာထဲမှာမလုံးတလုံးနဲ့အခုလိုတချို့ဆိုရင်လုံးဝမအေးရတဲ့အခြေအနေမျိုးဖြစ်နေတယ်။သူကတောထဲမှာပုန်းနေကြရတာပဲ။
အဲ့ဒီတဲ့နဲ့အတူကရင်ပြည်နယ်ထဲကစစ်ပြေဒုက္ခသည်တွေရဲ့အခက်အခဲကိုလည်းတင်ပြသွားဖို့ရှိပါတယ်။နိုင်ငံတကာသတင်းဆောင်မတွေမှာတော့ရုရှားရေနံဝယ်ယူမှုပိတ်ပင်ရေး EU ထိပ်သီးညှိလာခံတဲ့နဲ့ကမ္ဘာတစ်ဝှမ်းနှစ်ပေါင်း90ကျော်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ UNICEF ရင်းဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အပစင်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တိုင်အောင်သတင်းလောအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်သီးရောက်သတင်းတွေကိုတော့ခင်မျိုးတက်နဲ့မတင်ကြီးထိုက်တို့ကပြောပြပေးပါရှင
်အမေရိကန်ပြည်ထောင်စုမှာလူအစုလိုက်တနက်နဲ့ပြစ်တက်ခံမှုပိုးပြီးတော့ဆူဆူဝါဝါကျုံလာနေရတဲ့အတွက်တနက်ရောင်းချမှုတန့်တက်တားမြစ်တာကိုဆန့်ကျင်သူတွေတောင်ဒီလိုအဖြစ်ဆိုးတွေဖြစ်မလာအောင်တားဆီးဖို့အတွက်လက်တွေကျကျတွေးလာကြပြီလို့သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောပါတယ်တက်ဆက်စ်မှာပြည်ရဲ့တရင်ပတ်ထဲចောင်းသား19ယောက်နဲ့ဆရာမ2ယောက်တနက်နဲ့ပြစ်တက်ခံရပြီးတည်ဆုံးခဲ့တဲ့ UVLDI ကမူရာဒန်းကျောင်းကလေးကိုတနင်္လာနေ့မှာတွားရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကဒီတနက်ကင်ဆာမှုထိန်းချုပ်ရေးဆိုင်ရာဥပဒေချမှတ်ရေးကွန်ဂရက်စ်လွှတ်တော်ကိုထပ်ပြီးတော့ဖိအားပေးနေတာဖြစ်ပါတယ်။တနက်ဝယ်ယူသူတွေအတွက်နောက်ခံရာဇဝင်စစ်ဆေးမှုတွေကြဲကြဲပြန့်ပြန့်လှုပ်ပြီးမှရောင်းချဖို့လည်းဖြစ်ပါတယ်။တနက်ဝယ်ယူကင်ဆာမှုတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖိအားပေးနေတဲ့ဒီမိုကရက်တစ်ပါတီကအရေးပါတဲ့အထက်လွှတ်တော်မှတ်တွေကတော့အရင်တော့ဒီကိစ္စကိုပုံမှန်ညှင်းပယ်လေးရှိတဲ့ Republican Party ကအမှတ်တွေတော့ဒီကိစ္စလွှတ်တော်မှာအတည်ပြုနိုင်အောင်ဘယ်လိုလှုပ်ဆောင်မှုအစ်တမျိုးချမှတ်ဖို့လိုမယ်ဆိုတာကိုတည်တည်ချာချာဆွေးနွေးလာနေပြီဖြစ်တဲ့အတွက်အပြောင်းအလဲဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အရင်တော့ဘယ်လိုပဲဆိုးရတဲ့အစုလိုက်ပြုံလိုက်တစ်ခတ်တက်ဖက်မှုဖြစ်ပွားနေပါစေ။ဝမ်းနဲ့ချေခွဲချောင်းပြောပြီးနောက်ထပ်ဒါမျိုးမကြုံအောင်ဘာမှဆက်လုပ်လို့မရှိပေမဲ့အခုတော့အားလုံးချင်းချင်းချင်းချင်းစဉ်းစားလာနေပြီလို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတချို့လက်နက်တွေအတွက်ရောင်းဝယ်လုပ်မှုကို1994ခုနှစ်နဲ့2004ခုနှစ်တွင်တားမြစ်ခဲ့ပေမဲ့လွှတ်တော်ကနောက်ထပ်တက်တန်းတိုးဖို့အတွက်တားမြစ်ခဲ့တာဖြစ်ပြီးသမ္မတဘိုင်ဒန်ကတော့တားမြစ်ဖို့အတွက်လှုပ်လာနိုင်ပါတယ်
။ယူကရိန်းရှေ့ပိုင်းက CRB Rodonex မြို့မှာရုရှားတို့ရဲ့အပြင်းထန်တိုက်ခိုက်မှုကိုယူကရိန်းအစိုးရတပ်ဖွဲ့တွေတံပြန်တိုက်ခိုက်နိုင်ဖို့အသေးအတန်စ조사နေကြရတာနဲ့အတူမြို့ခလန်းတွေပေါ်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။မပြောပြနိုင်လောက်အောင်ခက်ခဲတဲ့အခြေအနေလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကဖော်ညွှန်ပြောဆိုပါတယ်။ရုတ်တံမိန်ကွန်းထဲမှာတော့စီပါရီဒူရူဒိုနက်စ်ကိုတင်ယူရေးဟာကျူးကျော်သူတွေရဲ့အဓိကလုပ်ငန်းစဉ်တစ်ခုဖြစ်ပြီးရုရှားလက်ထဲမြို့ကျမသွားစေရအောင်ယူကရိန်းဘက်ကအစွမ်းကုန်ဆောင်ရွက်သွားမယ်လို့ယူကရိန်းသမ္မတကပြောပါတယ်။မြို့ရင်းမှာရုရှားတပ်ဖွဲ့တွေဝင်ရောက်နေပြီးလျှက်စင်တဲ့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်နေပြီးမြို့ဟာလုံးဝပျက်စီးနေပြီလို့မြို့တော်ဝင်အိုလက်ဆန်ဒရိုစထရီယာက EP3 agency နဲ့တယ်လီဖုန်းအင်တာဗျူးမှာပြောပါတယ်။တေဆုံးထိခိုက်မှုအရေအတွက်ဟာနိုင်နဲ့အမျှတိုးလာနေပြီးလမ်းပေါ်ကတိုက်ပွဲတွေကြားတေဆုံးမှုဒဏ်ရာရမှုအရေအတွက်ကိုကောက်ယူနိုင်ခြင်းမရှိဘူးလို့လည်းမြို့တော်ဝင်ကပြောပါတယ်။အရင်ကလူကြီးတသိန်းနေထိုင်ခဲ့တဲ့မြို့မှာအရသာ12,000ကနေ13,000ထိကျန်ရှိနေသေးကြောင်းလည်းမြို့တော်ဝင်ကပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုကနေရှောင်ရှားနိုင်ရေးအတွက်မြောက်ခန့်တွေနဲ့ဂရုချင်းတွေထဲမှာဒီလူတွေခိုးလုံနေကြရပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ရောစေဝါနဲ့ကုသရေးမလုံလောက်တာတွေကြောင့်ရောစစ်ဆာတင်ပြီးတဲ့နောက်ပိုင်းမြို့မှာအရသာ1,500လောက်ပြေဆုံးခဲ့ပြီလို့လည်းမြို့တော်ဝင်ကခန့်မှန်းထားပါတယ်ရှင်။
ရှေ့ပြောင်းပေးတဲ့သတင်းတွေကိုရယူနေတဲ့အသက်32နှစ်အရွယ်ပြင်းထန်သတင်းတော့ Frederick Lazarick Emmoffa တနင်္လာနေ့ကလက်နက်ကြီးကြီးစားအထိမှန်ပြီးတည်ဆုံးခဲ့ရပါတယ်။သတင်းတော့ Lazarick Emmoffa ပြင်းထန်ရုပ်တံ B BMF TV မှာတာဝန်ထမ်းဆောင်နေတာ6နှစ်ရှိပြီဖြစ်ပြီးသူဟာအခု Ukraine ရှေ့ပိုင်း Donbas ဒေသကတိုက်ပွဲပြင်းထန်နေတဲ့ Severo Donetsk မြို့နာမှာတည်ဆုံခဲ့ရတာဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron က Twitter ကနေသူ့အတွက်ဂုဏ်ပြုစကားပြောပါတယ်။သူဟာ Ukraine ကနေစစ်ပွဲရဲ့အဖြစ်မှန်သတင်းတွေကိုတင်ပြနေတာဖြစ်ပြီး Russia ရဲ့ဘုံတံကနေလွတ်အောင်ထွက်ပြေးကြတဲ့အရပ်သားတွေကိုကားရီပေါ်တင်ပင်းနေချိန်မှာဖြစ်တက်ခံရတာဖြစ်ကြောင်းနဲ့ချိန်ရည်ကျသူ့မိသားစုတွေဝန်ထဲစကားပြောကြပြီးယူကရိန်းရဲ့ခုခံစစ်ကိုပြင်သစ်ကထွန်းချက်မရှိထောက်ခံပုံမုံမယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးကက်သရင်းကိုလိုနာကလည်းသတင်းတောက်လစ်ဆရစ် M of တည်ဆုံးခဲ့ရတဲ့သတင်းအတွက်အထူးတုံ့လောက်ရတယ်လို့ပြောပါတယ်
။ Cette journée malheureusement endeuillée par ce drame.
ဒီချေခွဲဆရာဖြစ်ရကြောင်းဝန်လေးရကြောင်းနဲ့အခုဖြစ်ဟာဒေတာကန်တွေကိုဘေးလွရကဲထုတ်ပြီးနေတဲ့ကားတန်းကိုတိုက်ခိုက်တာဖြစ်တယ်လို့သူလုတ်လုတ်နေတဲ့သတင်းသမားတယောက်တတ်ခံလာဖြစ်တာကြောင့်ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဒီကိစ္စအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတတ်နိုင်တယ်နဲ့အများဆုံးလုတ်ပေးဖို့တောင်းဆိုကြောင်းလည်းပြောပါတယ်။တနင်္လာနေ့အစောပိုင်းတုန်းကတော့ဒေတာကန်တွေဘေးလွရကဲထုတ်ပြီးနေတဲ့တန်ချက်ကကားကိုရုရှားတပ်တွေကပစ်ခတ်ရကနေသတင်းပို့နေတဲ့ဒီပြင်းတဲ့သတင်းတောက်ရဲ့လေပင်ကိုကြီးစားထိမှန်ပြီးတိတ်ဆွရတာဖြစ်ကြောင်းလူဝိုင်းစကေတာရဲ့အုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးသားခဲ့တာပ
ါရုရှားရင်းနဲ့တင်ပို့မှုကိုတားမြစ်ပိတ်ပင်ရေးအတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆင်မှာတနင်္လာနေ့ကထိပ်သီးဆွေးနွေးပွဲမစခင်နောက်ဆုံးအချိန်ထိဆွေးနွေးခဲ့ကြပြီးမြဲလဲဥရောပနိုင်ငံတွေကြားသဘောတူညီချက်မရခဲ့ပါဘူးရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဆောင်ရွက်ချက်တွေကြောင့်ဥရောပရဲ့စီးပွားရေးဖွံ့ဖြိုးမှုမှာထိခိုက်နိုင်တယ်လို့ပြောဆိုခဲ့ကြတာပါဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံခေါင်းဆောင်တွေကရေနံတင်ပို့မှုတားမြစ်ရေးယူမှုကိုမူအားဖြင့်သဘောတူကြမယ်လို့ထိပ်တီးဆွေးနွေးပွဲအပြီးတန်မှုချမ်းမှာဖော်ပြထားပြီးမြဲလက်တွေ့အသေးစိတ်နဲ့အချက်အလက်ဆွေးနွေးမှုတွေကိုနောက်ပိုင်းမှာလုပ်ဖို့ချမ်းလတ်ထားမှာဖြစ်ပါတယ်ပြခဲ့တဲ့3လကျော်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်စတင်ခဲ့ချိန်ကစလို့ရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှု9ရက်ကို EU ဘက်ကချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားရဲ့ရေနံစင်းအပေါ်နိုင်ငံအများပြားကမှီခိုနေရတာကြောင့်ရေနံပေါ်ဒဏ်ခတ်ပိတ်ဆို့မှုအရေးသဘောတူညီချက်မရနိုင်ဖြစ်နေတာပါ။နှစ်ရက်တာညီလာခံကိုရောက်ရှိလာချိန်ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကအခုထိတော့ဒီကိစ္စသဘောတူညီချက်မရသေးဘူးလို့ပြောပါတယ်။ဟန်ဂရီကဒီသဘောတူညီချက်ကိုအဓိကကန့်ကွက်နေတာပါ။မေလအစပိုင်းမှာနောက်ထပ်တန်ခတ်ပိတ်ဆို့မှုချမှတ်ရေးအဆိုပြုခဲ့တဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလီယန်ကလည်းသဘောတူညီချက်မရသေးဘူးဆိုတာကိုအတိအမှတ်ပြုပြောပါတယ်ရှင်။
VOA American သံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 11.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American သံကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံမှာတနင်္လာနေ့ကျောက်တဲ့ကြဆုံးစစ်တီအောက်မေပွဲနေ့အတွက်အာလင်တန်စစ်တင်းချိုင်းမှာပြုလုပ်တဲ့အခမ်းအနားကိုသမ္မတဂျိုးဘိုင်ဒန်တက်ရောက်ပြီးတော့စစ်ပွဲတွေတန်းမှာကြဆုံးခဲ့ရတဲ့စစ်တီတွေအတွက်အမှတ်တရအောက်မေစကားပြောကြပြီးဂုဏ်ပြုခဲ့ပါတယ်ဟိုအောက်မေတရရာနဲ့တူထပ်ပြီးလည်းအတည်ပြုပြရစီလွတ်လပ်မှုတွေအတွက်အသက်တွေပေးဆက်ကြရတာပါဒီမိုကရေစီဆိုတာပြည်ပြည့်စုံနဲ့ဆိုတာမရှိပါဘူး။ဒါပေမဲ့တိုက်ယူထိုက်တယ်လို့လိုအပ်ရင်အသက်တွေကိုပါပေးကြရတာဖြစ်ပြီးတော့ဒါအမေရိကန်နိုင်ငံရဲ့ဆန်ထားစရာဖြစ်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာမေးလိုက်ရနောက်ဆုံးပတ်တနင်္လာနေ့ကိုကြာဆုံးစစ်တီနဲ့အောက်မေပွဲနေ့ဖြစ်တဲ့တက်မှတ်ပြီးတော့နှစ်ဆင်ဂုဏ်ပြုပါတယ်။အားလိုက်ရဖြစ်လဲတက်မှတ်ထားပါတယ်။အမေရိကန်စစ်တီတွေဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့ကြတယ်လို့အခုချိန်မှာယူကရိန်းပြည်သူတွေလည်းသူတို့နိုင်ငံဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းကိုဗစ်ကာယောဂါကြောင့်မချင်းပဖြစ်ခဲ့တဲ့အောက်မြေပွဲစီတန်းလှည့်လည်အခမ်းအနားကို Washington DC က Constitution Avenue လမ်းမကြီးပေါ်မှာလဲစီစီကားကပြင်ပခဲ့ကြပါတယ်
။အာဖဂန်နစ္စတန်တာလီဘန်အနာပိုင်တွေကမကထလို့ဂျာဝင်ဆောင်ရွက်ပေးတဲ့ပါကစ္စတန်အစိုးရနဲ့မတရားသိမ်းခြင်းညာခံထတဲ့သဘုံအဖွဲ့များမဟာမိတ်အဖွဲ့များငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုးတက်မှုရှိတယ်လို့ပြောကြပါတယ်။ပြည်တွင်းတည်ငြိမ်ရေးအတွက်လုပ်ငန်းစဉ်တွေကိုခိတ္တအဖြစ်ခံရပ်ဆိုင်ထားရင်းနဲ့ဇွန်လလယ်ပိုင်းမှာဆွေးနွေးညှိနှိုင်းမှုပြန်လုပ်ဖို့နှစ်ဖက်တို့သဘောတူခဲ့ကြပါတယ်။ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေနဲ့ပါကစ္စတန်တာရစ်ခ်အီတာလီဘန် TTP တပ်မှုတွေကြားအာဖဂန်နစ္စတန်မြို့တော်ကာဘူးမှာရင်းနှီးချီဆွေးနွေးပွဲတွေက ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းမှာအဆုံးသတ်ခဲ့ပြီးနှစ်ဖက်စလုံးကတော့သူတို့ရဲ့လူလားချက်တွေကိုအလေးထားဆွေးနွေးခဲ့ကြတာပါ။တိုးတက်မှုတွေကိုထိန်းထားနိုင်ဖို့အတွက်ယာယီအပြစ်ခတ်ရက်စဲရေးကိုလေးစားလိုက်နာဖို့လည်းကတိပြုခဲ့ကြောင်းအစိုးရတာဝန်ရှိသူတွေနဲ့စစ်သွေးကြသတင်းရှင်းမြစ်တွေကတနင်္လာနေ့မှာပြောပါတယ်အာဖဂန်တာလီဘန်တို့ရဲ့ပတ်ကြားချက်နဲ့ပါကစ္စတန်ရံပက်နှစ်ဖက်ကြားဆွေးနွေးပွဲတွေဟာဒီလအစောပိုင်းမှာစတင်ခဲ့ပြီးအခုဆွေးနွေးပွဲကတော့ဒုတိယအကြိမ်ဖြစ်တယ်လို့အမည်မဖော်လိုတဲ့ပါကစ္စတန်တာဝန်ရှိသူတို့က VOA ကိုပြောပါတယ်ရှင်
။တရုတ်ရေတပ်ကအကြိမ်တိုက်လျင်30လောက်ထိုင်ဝမ်ဝင်းဟင်ကာကွယ်ရေးစုံတွေကိုဝင်လာတဲ့အတွက်ထိုင်ဝမ်တိုက်လျင်တွေကအရေးပေါ်ချက်ချင်းပြန်တက်ပြီးတော့သတိပေးမောင်းထုတ်ခဲ့ရတယ်လို့တိုင်ဝမ်ကတင်းနယ်လာနေမှာပြောပါတယ်။ဒါက January လကစပြီးအကြီးမားဆုံးဝင်ရလောင်မှုဖြစ်ကြောင်းလည်းပြောပါတယ်။ထိုင်ဝမ်ကျွန်းတော်ကိုတရုတ်လေးရက်ကထတ်တလဲလဲကျူးကျော်လာရောက်ကြောင်းလွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကထိုင်ဝမ်ဘက်ကပြောနေတာဖြစ်ပြီးထိုင်ဝမ်ကနေထိန်းချုပ်ထားတဲ့ protest ရှင်တွေနဲ့ထိုင်ဝမ်ဝင်ဟင်တပ်မတ်စုံ ADS ရဲ့အနောက်တောင်ဘက်ပိုင်းမှာတရုတ်ဂျက်လေယာဉ်တွေမကြာခဏပြန်တန်းလည်ရှိပါတယ်။အခုနောက်ဆုံးလာရောက်တဲ့တရုတ်လေယာဉ်တွေထဲမှာတိုက်လေယာဉ်22ဆင်းနဲ့တူရင်းငုတ်တမောဖြစ်လေရင်တွေပါပါဝင်တယ်လို့ထိုင်ဝမ်ဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်ဘက်ကတိုက်လေရင်တွေဆစ်လွတ်ပြီးတော့တရုတ်လေရင်တွေကိုမောင်းထုတ်ခဲ့တယ်လို့မစ်ဆိုင်းလက်နဲ့တပ်ဆင်ထားတဲ့စစ်နစ်ကသူတို့ကိုခြေရန်ခံလိုက်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်
။ရောက်ချောက်ယောဂါဖြစ်ပွားသူဟာဒီကနေ့အထိရနေချီတွေ့နေရပေမဲ့လည်းနောက်ထပ်ကပ်ပြေးယောဂါအဖြစ်ကိုရောက်မယ်လို့မယူဆကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရောက်ချောက်ယောဂါဆိုင်ရာထိတ်တန့်ကျွမ်းကျင်သူကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေကအစုလိုက်ထုတ်နှံခဲ့တဲ့ချောက်ယောဂါကာကွယ်ဆေးထုတ်နှံမှုကိုဆန့်ကျင်ခဲ့တာကြောင့်တနည်းတစ်ပုံနဲ့ကူးစက်ပြန့်ပွားစေတာလားဆိုတာနဲ့ဘယ်လိုကူးစက်ပြန့်ပွားသလဲဆိုတာအပါအဝင်ဒီကူးစက်ယောဂါနဲ့ပတ်သက်လို့မသိသေးတဲ့အကြောင်းအရာအများအပြားရှိနေသေးကြောင်းသူကအတိအမှတ်ပြုပြောပါတယ်။ဒါစင်းနဲ့ချီတဲ့နိုင်ငံတွေမှာတွေ့ရတဲ့ကူးစက်မှုအများစုမှာတော့လိင်တူဆက်ဆံသူတွေ၊လိင်တူလိင်ကွဲနှစ်မျိုးလုံးဆက်ဆံသူတွေ၊ဒါမှမဟုတ်လည်းအမျိုးသားချင်းလိင်ဆက်ဆံသူတွေဖြစ်တာကြောင့်ကြိုတင်သတိထားရမယ့်အန္တရာယ်ရှိနိုင်တဲ့လူတွေအတွက်ဒီကိစ္စကိုသိပ္ပံပညာရှင်တွေထပ်ပြီးတော့လေ့လာနေတယ်လို့လည်း WHO ကဒေါက်တာ Rosamund Lewis ကတင်းနေလာနေမှာပြောပါတယ်အရင်ကမတိခရတာမျိုးဖြစ်နိုင်တဲ့ကူးစက်မှုတွေကတိုးလာနေတဲ့ပုံရှိတာကြောင့်ဒီကိစ္စကိုဖော်ထုတ်ဖို့သိပြီးအရေးကြီးတယ်လို့လည်း WHO ရဲ့မြောက်ချောက်ယောဂဆန်ရထိတ်တန့်ကျွမ်းကျင်သူကပြောပါတယ်ရှင
်ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့နေကူတို့ခင်မျိုးတဲ့မှာတင်ငီထိုက်တို့ကတင်ပြတော်ရပါရှင် VOA American အတန်းရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ရဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော်ပါမယ်စစ်ကောင်စီနယ်မြေရှင်းလင်းမှုတွေအတွင်းမြောင်မြို့နယ်ထဲမှာမေလအတွင်းကကျေးရွာ16ရွာမိလောင်ကျွမ်းခဲ့ပြီးတော့လူဦးရေ1500ဝန်းကျင်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြောင်မြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ကောက်ယူထားတဲ့စီးရင်တွေရသိရပါတယ်ထွက်ပြေးသိမ်းရှောင်နေရတဲ့မင်းကင်ဖက်ကစစ်ဘေးရှောင်နေမှလည်းအခက်အခဲတွေရှိနေပါတယ်တည်တည်ရန်ကုန်ကပြပို့ထားတာကိုတော့ကိုရဲမွန်ကဆက်ပြောပြပါမယ်ရှင်
စကိုင်းတိုင်းတွေကမြောင်မြို့နယ်မှာစစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့မေလအတွင်းကျေးရွာ16ရွာမိလောင်ကျွမ်းခဲ့ပြီးလူဦးရေ1500ခန့်အုံးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြောင်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကကြောက်ယူထားတဲ့စီးရင်တွေအရသိရပါတယ်။နေအိမ်တွေမိလောင်ကျွမ်းတာအပြင်အရက်သားတအူးလည်းတိတ်ဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ
်။ဒီ9လပိုင်းမှာကဟောပေါ့ဟိုမိရှုခံရတဲ့ဟိုမိရှုခံရတဲ့ရွာကတော့16ရွာရှိမယ်ဗျအိမ်တော်စုဝင်နေနေတော့400ခန့်ရှိမယ်အစောဦးအနေနဲ့1000ခန့်ရှိမယ်မိသားစုဝင်အရေးတော့ကတော့1500ခန့်တော့ရှိမယ်အပြစ်မဲ့ပြည်သူ3ဆုံးရှုံးနေတော့ပြတော့ဟိုအပြစ်မဲ့ပြည်သူ3တန်ရရတယ်ပေါ့ဗျဟုတ်နိုင်ငံမိုင်ပေါ့စိတ်ကန်းနေတယ်မရှုခံရတယ်ဗျဟုတ်ကဲ့ကျွန်တော်တို့ဒီမိဝေးသိန်းနဲ့ပြည်သူတွေကတော့ကျွန်တော်တို့ဟောဖုန်းကြီးကြောင်းမှာထားတယ်တချို့ကကျတော့ယာယီတဲလေးတွေစောင့်နေကြတယ်ဗျဟုတ်စားနေကခက်ခဲရှိတယ်ကျွန်တော်ဟိုပေါ့နေရထိုင်ခြင်းခက်ခဲရှိတယ်အခုမှဆိုကျွန်တော်ဖုန်းကြီးကြောင်းနေမှာနေတယ်သူဟောထက်လက်တဲလေးတွေယာယီတဲလေးတွေထိုးနေကြတယ်ဗျအခုလေးရမိုးတာတဲ့အတွက်သူတို့မှလုံးဝခက်ခဲရှိပါတယ်ဗျဟုတ်
မီလောင်ကျွမ်းတဲ့အထဲမှာစစ်ရုံတွေအပြင်တပ်သနီကအဆောက်အဦတွေလည်းပါဝင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီစီးရင်တွေနဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိအချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေစစ်ရေးတင်းမာပြီးတိုက်ပွဲတွေလည်းရှိနေပါတယ်ဒါကမြောင်မြို့နယ်တွေကအခြေအနေပါသခိုင်းနိုင်တွေကပဲမင်းကင်းမြို့နယ်တွေမှာဆိုရင်လည်းမိုးရွာသွန်းတာတွေရှိနေတဲ့အတွက်တောတောင်တွေရဲ့မှာစစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေမှာအခက်အခဲတွေရှိနေပါတယ် စစ်ကောင်စီကမကြာခဏဆိုသလိုနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံတွေဟာကြေးရွာတွေထဲမှာမနေထိုင်တော့ပဲနှီးစက်ရသောတောင်တွေထဲမှာခိုလုံနေရတာလည်းဖြစ်ပါတယ်။သောတောင်တွေထဲစစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တို့ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်။ဒုက္ခသည်အခြေအနေကတော့မိုးရွာထဲမှာမလုံးတလုံးနဲ့အခုလိုတချို့ဆိုရင်လုံးဝမအေးရတဲ့အခြေအနေမျိုးဖြစ်နေတာဗျ။သူကတောထဲမှာပုန်းနေကြရတာဗျ။ရွာအညစ်ကြောင်းတလျှောက်ရှင်းနေမျိုးတလျှောက်ရွာဒီမှာညအားလုံးကိုဖြစ်နေတာဗျ။ကျွန်တော်တို့ဒီကတော့အရှင်ကြီးကတော့အခုကျွန်တော်ပြောသလိုပြောသွားတော့တောင်းထဲမှာနေရတာဆိုတော့စာရေးတော့တာတွေကလည်းအရှင်မပြေဘူးကြ။အားလုံးကိုပြသွားပေါ့။ပစ္စည်းပစ္စည်းတွေကမရှုခံရနဲ့ဘာနဲ့ညာနဲ့ဆိုတော့လေရှိတဲ့သူဝင်ရပြီးမှမရှိအရှုမခံရတဲ့သူကကြောအင်းဆိုပြီးမှအလိုပေးကန်ပြီးမှသွားနေရတော့အရှုမခံတဲ့သူတွေလည်းဒုက္ခဖြစ်တယ်လို့ရှုခံတဲ့သူတွေကဒုက္ခဖြစ်တယ်
။မင်းကင်းမျိုးနယ်ထဲမှာကြေးရွာဆက်နှစ်ရွာကန်းကိုမီးရှို့ခဲ့ပြီးမေလ25ရက်မေလ26ရက်နဲ့မေလ29ရက်တို့မှာချင်းသွင်းမြစ်ဘေးကအထက်ကင်းနဲ့အောက်ကင်းကျွော်ကိုစစ်ကောင်စီတပ်တွေမီးရှို့သွားတဲ့အတွက်နေအိမ်300နီးပါးရွာလုံးကျွတ်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါရယ်မင်းကင်းမြို့နယ်တဲကကျွော်အချို့မှာစစ်ကောင်စီကတပ်ဆွဲပြီးနေအိမ်ရှင်းလင်းတာတွေလုပ်နေတယ်လို့ချင်းသွင်းမြစ်တဲကဖျက်တမ်းသွားတဲ့စစ်ကောင်စီတပ်တွေဟာတင်မော်စိုက်ကက်ချိန်အနီးအနားကကျွော်တွေကိုနေအိမ်ရှင်းလင်းတာတွေလုပ်ခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ
ကိုရဲမုံတင်ပြတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကရင်ပြည်နယ်ထက်ကစစ်ပေးရှောင်းဒုက္ခတွေရဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခတွေဟာအခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရတဲ့အတွက်တောက်သုံးရေရှားပါတာတောက်သုံးရည်မတန့်ရှင်းတာတွေကြောင့်ဝမ်းပြက်ဝမ်းလျှောယောဂါတွေပါဖြစ်နေကြပါတယ်။အဲ့ဒီအထက်က KNU တပ်မဟာ1ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာတော့ကလင်းငယ်သူတေဆုံတယ်လို့ကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောပါတယ်။ KNU ကမေလ29ရက်နေ့ကထုတ်ပြန်ချက်အရစစ်ဘေးဒုက္ခသည်တွေဟာလူသားချင်းစာနာမှုအကူအညီတွေကိုလည်းအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမကထိုင်းကနေသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တသိန်းကျော်ရှိပြီးစစ်ပွဲတွေကြောင့်အခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရသလိုကရင်ပြည်နယ်မြဝတီခရိုင်၄ K ကောဘက်ကဒုက္ခသည်တွေကတော့တောင်ရင်းမြစ်အနီးမှာပဲနေထိုင်နေရပါတယ်အခုလိုမျိုးမိုးရင်းကာလမှာစစ်ဘေးဒုက္ခသည်တွေဟာမြေကြီးပေါ်မှာပဲနေထိုင်အိပ်စက်ရတဲ့အတွက်သက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေဟာကျန်းမာရေးထိခိုက်မှုတွေလည်းရှိနေပါတယ်။ဆေးဝါးမလုံလောက်မှုတောက်သုံးရည်မတန့်ရှင်းမှုတွေကြောင့် KNU တပ်မတ်ထိန်းချုပ်ရာဒေသဘီလင်းမြို့နယ်ကဒုက္ခသည်ကလေးတဦးဝမ်းပြက်ဝမ်းလျှောယောဂါနဲ့တိတ်ဆုံးသွားခဲ့တယ်ဆိုပြီးကရင်လူ့ခွင့်ရေးအဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်။တပ်မတ်ပေါ့တပ်မတ်က IDP တွေကတော့ဟိုဆေးဝါးထောက်ပံ့မှုကတော့လိုအပ်လျက်ရှိနေတယ်ဝင်ပေါ့နော်။ဘာလို့လဲဆိုလို့ရှိရင်ဝန်ရှောဝန်ပြေယောဂအပြင်တချို့ကလည်းဖြန်းနာမှုတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးကြုံတွေ့ရတာလည်းရှိတယ်။နောက်ပြီးတော့ဒီပြည်ခဲ့တဲ့တပတ်တော်ကလည်းပဲဒီကလင်းငယ်တရားပေါ့ IDP site ဒီလူမျိုးတွေကအဲ့ဒါဆုံးသွားတာပေါ့။ဒါတော့အရမ်းနေကြလားမသိဘူးရှောဝန်ပြေတွေဖြစ်နေတယ်လို့ဆိုတော့တော့ပြောပြတာပေါ့နော်
။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလလေလောက်ကစခဲ့တဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါကရင်ပြည်နယ်လေးကေကောဘက်ကဒုက္ခသည်တွေဟာလည်းနေရမပြောင်းနိုင်တာ6လနီးပါးရှိသွားပြီဖြစ်ပါတယ်ဒုက္ခသည်အများစုဟာတောင်ရင်းမြစ်အနီးမှာပဲတဲထိုးပြီးနေထိုင်နေကြရတာပါအခုလိုမျိုးမိုးရင်းကာလမှာမိုးကြီးတာလေပြင်းတိုက်တာတွေကြောင့်လေးကေကောဘက်ကဒုက္ခသည်တွေရဲ့တဲအိမ်တွေပြိုပြက်ပျက်စီးမှုတွေလည်းရှိနေပါတယ်အမိုးကမလုံလောက်မှုတွေလည်းရှိနေပါတယ်ဒုက္ခသည်တွေဟာအဓိကတောင်ရင်မြေကြီးကိုပဲအားပြုပြီးချက်ပြုတ်ပေါက်တုံးတာတွေလုပ်ရတဲ့အတွက်မိုးရင်းကာလမှာမြေကြီးတွေကလည်းနောက်ကျပြီးမတန့်ရှင်းတာတွေကြောင့်ဝမ်းပြက်ဝမ်းလျှောယောဂါတွေနဲ့တခြားကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်
။အရင်လက်ရှိကိုဘက်က IDP ဒီ level ပေါ့နော်ဟိုပေါက်ဆက်ခဲ့တဲ့ဂျုံနေရတယ်လို့တော့ကျွန်တော်တို့ကြားသိရတယ်ဒါလို့ပြတာမျိုးရှိတယ်ဒါပေမဲ့အခုလိုမျိုးတခြားလုံးရေဒီနောက်တယ်ရေဒီမတန့်ရှင်တော့တဲ့အပေါ်မှာတော့ဟိုတောင်းတောင်းကြီးအခက်ခဲတော့ကြုံတွေ့နေရတာတော့ရှိတယ်။တောင်းရင်းကြီးတကညီမှုပဲသူတို့တောက်တောင်းနေရတာပေါ့။ဒါနဲ့သူတို့ပြောတယ်ဒီလိုမျိုးမြို့မိုးရွာနယ်ကြီးကြီးနေရင်နမယ်ဆိုလို့ရှိတော့အဲ့ဒါသူတို့လည်းအထူးသဖြင့်တော့တောင်းကြီးအတွက်အခက်ခဲဖြစ်တာပေါ့
။ KNU Tengchok Nenye Tamha Adidi Maro, Taipwee Manyeng Tate Atwele, Dukha Deri Ha, Nia Tiko Mapyan Nangja Dita Lu, Atamwe Wan Chao Nen Aluti, Song Shou Nia Zhe Pite Lu Le, KNU Lu Kwen Yee Pwee Ka Pyo Yee So Kwen Shidu Son Nanda Suga Pyo Baare.
Lu Kwen Yee Chiu Pa Kunga Cha Ro Di, Tamha Le Ma So Lo Shin Le, Yen San Di Ka Mung Ni Ki Ni Dung Le, Tamha Chao Ma Le, Yen San Di Ka Mung Ni Ki Ni Dung Le Bo, Di Lu Shin Lo Di, IDPD,
Dupalaya kaya dama chautu ma, Mourin ka la ma sivhe shao niye jama ye ni ta ye, Sawe ni yeri akkakere si ne bi, Toa la po kakere niyari, Aku niri lalama miye niyari ma, Ludaje sa nare aku niri, Yebo lua nire lule, Kaya nyuga, Mila nasa goya niga dhento piyan thabare shim.
Ma e ma tadin pipo tora ba shen, Aku lo sagai ne kinye pina dwi nga si shang to kha teri ya acha ateri timja api ma ro, Nengan ga tadin saong ma ripe ale pi chamare. Fresh ayye nan timpo mu pipin ye, EU, Europa, Tamaga, Apowe, Nengan gong saamiga, Belgium, Nengan Brussel, Nye ma tadin la niga, Dwi song su ni kebe me, Apowe, Hungary, Nengan ye, Dabo tu ni mu miya ra jang, Si ma to na in pini baare. Tikini ti ngani ma le EU gong saong dwi, Tiki sa gu se piro su ni ja baare, Lisa Brand ka tadin pipo ta baare. ပိုင်လိုင်းနဲ့တင်ပို့နေတဲ့ရုရှားရင်နှံစိမ့်တွေကိုယာယီကင်းလွှင့်ပြမဲ့မူကြမ်းတရက်ကိုဥရောပသမဂ္ဂကဆင်ဆာနေရဲဆိုတဲ့သတင်းတွေထွက်လာချိန်မှာပဲရုရှားရင်နှံတင်တင်ပို့တွေကိုတားမြစ်ပိတ်ပင်ဖို့EU ကောင်ဆောင်တွေကလက်ရှိအာရုံစိုက်ဆွေးနွေးနေကြပါတယ်ဒီကိစ္စမှာသဘောတူညီမှုရခဲ့မယ်ဆိုရင်တော့ယူကရိန်းကိုစစ်ဆင်နွှဲနေတဲ့ရုရှားနိုင်ငံအပေါ် EU ရှောက်ခွင့်မြောက်တာကပိတ်ဆို့မှုဖြစ်လာပါလိမ့်မယ်ထိတ်တင်းညီလာခံကိုတက်ရောက်လာတဲ့EU ကော်မရှင်ဥက္ကဋ္ဌဦးဆူလာဗန်ဒါလီယန်ကတော့သဘောတူညီမှုတွေမြင်မြန်ဆန်းဆန်းရလိမ့်မယ်လို့မျှော်လင့်ထားပါဘူးဒီနေ့စဉ်ကိစ္စကလွဲလို့ကျန်တဲ့အပိုင်းအလုံးကိုကျမတို့ဖြည့်ရှင်းပြီးပါပြီဂူလီလည်းဆွေးနွေးနေကြတော့မှာလာမယ့်50ရှစ်နှစ်အတွင်းပြည်လဲသွားမယ်လို့တော့ကျမကတော့သိပြီးမျှော်လင့်မထားပါ ကျွန်တော်တို့ကတော့နိုင်ငံအားထားနေရတဲ့ပတ်လည်ငါလာတဲ့ရေနံတွေမတော်တဆမှုကြောင့်ပြတ်တောက်သွားမှာကိုဆိုရင်နေပါတယ်
We are ready to support the package 6 if there are solutions for the hunger.
Hungary နိုင်ငံအတွက်ရေနံအလုံလောက်ရနိုင်မယ်ဆိုရင်ဘလို့အရေးယူတန်ခတ်မှုမျိုးကိုမဆိုကျွန်တော်တို့သဘောတူကိုအဆင်သင့်ပါဒါပေမဲ့အခုချိန်ထိအဲ့ဒီလိုနည်းလမ်းမျိုးကိုရှာလို့မတွေ့ကြသေးပါဘူး
Hungary နိုင်ငံလိုပဲ Slovakia နဲ့ Czech သမ္မတနိုင်ငံတို့ကလည်းစွန့်အတွက်ရုရှားနိုင်ငံကိုအထူးအားထားနေရတာဖြစ်ပြီးတော့ရုရှားရေနံတင်တင်မော်တွေပိတ်ပင်မဲ့ကိစ္စအပေါ်တိတ်ပြီးတော့ဘဝင်မကျဖြစ်နေပါတယ်ဒါပေမဲ့လည်း Hungary ဝန်ကြီးချုပ် Orbán ကပဲဒီကိစ္စကိုကြေကြေလောင်လောင်ပြောဆိုနေတာပါရုရှားအစိုးရအပေါ်တင်းကျပ်တဲ့တန်းခါပိတ်ဆို့မှုတွေချမှတ်ဖို့ EU ကအခုချိန်ထိအထူးစည်းလုံးညှိနှိုင်းနေပါတယ် Estonia ဝန်ကြီးချုပ် Kaja Kallas ကလည်းတိထက်တင်းကျပ်တဲ့တန်ခါပိတ်ဆို့မှုတွေလုပ်ဖို့လိုတယ်လို့ပြောပါတယ်။ဒီဖေဗရူအရီဇွန်ဘောဒ်အန်ဒက်စ်ဝိုင်းဝီအာစတီလ်ဒီပွဲတွေဆက်ဖြစ်နေသေးတယ်ဆိုရင်ဒါကျမတို့လုပ်ရက်တွေလုံလောက်မှုမရှိသေးတဲ့သဘောပါ။ကျမတို့အတော်လောက်ကန်ခဲ့ပြီးပြီဆိုပေမဲ့မလုံလောက်သေးပါဘူး။ယူကရိန်းစစ်ပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတာနဲ့အမျှဥရောပသမဂအဖွဲ့ဝင် 29နိုင်ငံစလုံးရဲ့စီးလုံးညီညွတ်မှုဘလောက်ကြာကြာခံမလဲဆိုတာကြွမ်းကျင်သူတချို့ကစောင့်ကြည့်နေပါတယ်။ဥရောပကောင်စီကပြည်ပစစ်ဆင်ရေးဌာနသုတေသီမရီဒိုမိုလင်ကလည်းစစ်ပွဲပေါ်ပေါက်ပြီးတော့တုံ့လအသွင်းနှောက်ဆုံးရလာဖြစ်မလဲဆိုတာမှန်းဆဖို့တိတ်ခဲ့ပေမဲ့လို့ဥရောပတိုင်းနိုင်ငံတွေအတော်စိတ်ဝမ်းကွဲသွားစေနေတဲ့အချက်အတော်များများရှိနေတယ်လို့သုံးသပ်ပါတယ်။ယူကရိန်းနဲ့ရုရှားနိုင်င
ဒေတာတွေကိုယူကရိန်းကပြန်ပြီးတော့ထိန်းချုပ်ဖို့ဆန္ဒရှိလာမယ်ဆိုရင်တော့ဥရောပသမဂ္ဂရဲ့စီလုံးညင်ညမှုတွေပြက်ပြားလာနိုင်တယ်လို့လည်းမရီကဥပမာပေးပါတယ်။ဒီကနေ့အင်္ဂါနေ့မှာဆက်ပြီးတော့ကျင်းပမယ့်ဥရောပသိသိညီလာခံကိုတော့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီဗီဒီယိုကနေတရားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ VOA မြန်မာဝိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံစုံမှာလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတဲ့ UNICEF အဖွဲ့ကြီးရှင်းဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းတင်ပြချင်ပါတယ်။ ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ဟာလိုအပ်ချက်တွေရှိနေတဲ့ကလေးငယ်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအားလာတာ85နှစ်ကျော်ရှိပါပြီ။စစ်ပွဲတွေစာနာရိက္ခာမလုံလောက်တာတွေနဲ့ဥတုရာသီပြောင်းလဲဖောက်ပြန်မှုနဲ့ကမ္ဘာနိုင်ငံဆုံးရင်ဆိုင်နေရတာကြောင့် UNICEF ရဲ့အခမ်းကဏ္ဍကလည်းပိုးပြီးတော့အရေးပါလာပါတယ်။ဒီအချိန်မှာပဲ UNICEF အဖွဲ့ကြီးလက်ရှိရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအကြောင်းပန်းနယ်လို့ဖော်လို့သတင်းပေးဖို့ထားတာကိုကိုခင်မောင်စိုးမင်းကဆက်ပြီးတော့တင်ပြထားပါတယ်။
UNICEF အဖွဲ့ကြီးကို1946ခုနှစ်ဒုတိယကမ္ဘာစစ်အပြီးမှာဖွဲ့စည်းတည်ထောင်ခဲ့ပြီးနိုင်ငံပေါင်း190ကျော်ကမိသားစုတွေနဲ့ကလေးတငယ်တွေအတွက်အရေးပေါ်အကူအညီလိုအပ်ချက်တွေကိုထောက်ပံ့ပေးနေပါတယ်။ Oscar Academy ဆုရှင်ရုပ်ရှင်ဒါရိုက်တာ Ben Proudfoot ရဲ့ If You Have a Mission မှတ်တမ်းရုပ်ရှင်မှာတော့နိုင်ငံတွေရဲ့တိုက်ပွဲတွေ၊အာဟာရချို့တဲ့မှုတွေ၊ရေမလုံမလောက်မှုတွေ၊ကာကွယ်ဆေးမပြည့်စုံမှုတွေမှာ UNICEF အဖွဲ့ကြီးကကူညီလှုံ့ဆော်ပေးနေတဲ့အကြောင်းမိမောင်းထုတ်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီး Ben Proudfoot ကအခုလိုပြောပါတယ်
။ You know, problems caused by inequity in the world.
တောင်မန်အခြေအနေမှာကြုံရတဲ့အရေးပေါ်အခြေအနေတွေ၊အကျက်အသေးတွေအပြင်ကမ္ဘာကြီးမှာမညီမျှမှုတွေကြောင့်ဖြစ်ရတဲ့ပြဿနာတွေကြား COVID ကပ်ရောဂါပေါ်လာပါတယ်။ကမ္ဘာပေါ်မှာကာကွယ်ဆေးအများဆုံးဖြန့်ဖြူးပေးတဲ့အဖွဲ့အစည်းဖြစ်တဲ့ UNICEF ကတော့ COVAX လို့ခေါ်တဲ့ကာကွယ်ဆေးပူးပေါင်းဖြန့်ဖြူးရေးအစီအစဉ်မှာအဓိကနေရာကပါဝင်နေပါတယ်။ COVAX အဖွဲ့ကြီးဟာဖွံ့ဖြိုးဆဲနိုင်ငံတွေကို COVID ကပ်ရောဂါကာကွယ်ဆေး1ဘီလီယံဖြန့်ဖြူးပေးခဲ့ပါတယ်
။ Ben Proudfoot ဟာဂါနာအပါအဝင်နိုင်ငံတော်တော်များများကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့အတူတွားရောက်ခဲ့ပြီးအဲဒီကလူတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။အဲ့ဒီအထက်မှာမိခင်လည်းဖြစ်အဖွားတူလည်းဖြစ်တဲ့ Florence Nightingale လည်းပါဝင်ပါတယ်။သူ့အနေနဲ့မိသားစုကိုဆက်လက်စောင့်ရှောက်ပေးနိုင်ဖို့အတွက်ကကျန်းမာရေးကောင်းဖို့လိုအပ်ပါတယ်။ဒီအတွက်သူ့နိုင်ငံအတွင်းမှာ UNICEF ကဖြန့်ဝေပေးနေတဲ့ COVID ကာကွယ်ဆေးအပေါ်မှာမိကိုးနေရပါတယ်။အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီး Florence Nightingale ကအခုလိုပြောပါတယ်။
I'm looking for my second chance. I'm looking for you.
ကိုဗစ်ပိုးကိုကျမသိကြောက်ပါတယ်လူတွေတင်နေကြပါတယ်ကျမကတော့ဒုတိယအကြိမ်မြောက်ကာကွယ်ဆေးထိုးဖို့လုပ်နေပါတယ်ဂါနာနိုင်ငံကမိခင်ဖြစ်တဲ့ကျမနဲ့အမေရိကန်ကမိခင်တယောက်ဟာလူသားချင်းအတူတူပါပဲဒါပေမဲ့ကျမတို့ကအာဖရိကတိုက်သားတွေဆိုတော့ကိုဗစ်ကာကွယ်ဆေးထိုးခွင့်ရဖို့မသေးချပါဘူ
း UNICEF အဖွဲ့ကြီးရဲ့အမေရိကန်နိုင်ငံဆိုင်ရာတာဝန်ခံမိုက်ကယ်ငွမ်းဟုကသူတို့ UNICEF အဖွဲ့အနေနဲ့ကမ္ဘာပေါ်က9နှစ်အောက်ကလေးတွေရဲ့45ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးခဲ့တယ်လို့ပြောပါတယ်
We have about 14,000 UNICEF workers all around the globe working on behalf of children to make sure that they're healthy.
တကဘာလုံးမှာ UNICEF ဝန်ထမ်းပေါင်း 14,000 ရှိပါတယ်။ကျွန်တော်တို့ဝန်ထမ်းတွေအနေနဲ့ကလေးတွေကိုစားသူတို့တွေကျန်းမာဖို့ပညာတတ်ဖို့ကာကွယ်ပေးဖို့နဲ့လေးစားသမှုပြုခံကြရဖို့လှုံ့ဆော်ပေးနေပါတယ်။
ဒါပေမဲ့လည်းအခုဖြစ်နေတဲ့စစ်ပွဲတွေနဲ့ကိုဗစ်ကပ်ရောဂါဖြစ်ပွားမှုတွေကတကဘာလုံးဝက်သက်ယောဂါဖြစ်ပွားမှုနှုတ်မြင့်တက်လာမှုကလေးတွေအတွက်ကာကွယ်ဆေးထိုးပေးနိုင်မှုတွေကိုအဟံတာဖြစ်စေခဲ့ပါတယ်။မိုက်ကယ်ငွမ်းဟုဟာ UNICEF ရဲ့ Blue Dot ကွန်ရက်ရဲ့အစီအစဉ်တစ်ခုဖြစ်တဲ့ရိုမေးနီးယားကလေးတွေနဲ့ယူကရိန်းမိသားစုတွေကိုစောင့်ရှောက်တဲ့ဒုက္ခသည်အကူအညီပေးရေးစင်တာကိုမကြာခင်ကတွားရောက်ခဲ့ပါတယ်။Blue Dot Heart ကရောက်ရှိလာတဲ့ဒုက္ခသည်ကလေးငယ်တွေမိသားစုဝင်တွေအတွေ့လုံခြုံစိတ်ချအောင်နေလို့ရတာတွေလှုံ့ဆော်ပေးထားပြီးစိတ်ပိုင်းဆိုင်ရာအားပေးကူတာပေးနေပါတယ်။ဒါနဲ့ပတ်သက်ပြီး Michael Ngwanhu ကအခုလိုပြောပါတယ
်။ Thirds of Ukraine's children have fled their homes either displaced internally within
Ukraine ကလေးသုံးပုံနှစ်ပုံဟာနေရာစွန့်ခွာထွက်ပြေးလာခဲ့ကြရပါတယ်။ဒီတွင်မှာပဲထွက်ပြေးရတာဒါမှမဟုတ်တိုင်းပြည်ကနေထွက်ပြေးရတဲ့ကလေးတွေ3ပုံ2ပုံရှိပါတယ်
။ယူကရိန်းအကြက်တဲ့ပြီးရင်နောက်ထပ်စိန်ခေါ်မှုပြဿနာကတော့ကမ္ဘာပေါ်မှာငတ်မုတ်ခေါင်းပါမှုတိုးများလာခြင်းဖြစ်ပါတယ်။ UNICEF အနေနဲ့ပရိုတိန်းအသားဓာတ်မြင့်မားတဲ့အစားအစာတွေကိုအာဟာရချို့ယွင်းမှုရှိတဲ့နေရာတွေကိုပေးဝေရမှာတကယ်ရည်ရွယ်ချက်ကတော့အာဟာရချို့တဲ့ပြီးကလေးငယ်တွေသေဆုံးမှုကနေကာကွယ်ပေးဖို့ဖြစ်ပါတယ်လို့သူကပြောပါတယ်ခင်ဗျာ
။ကိုခင်မောင်ဆုံးမပါရှင်တသရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ကျမ်းမာရေးသိပ္ပံနဲ့ညီပညာအမျိုးသမီး blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုလည်း VOA ရဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနိုင်ပါတယ်။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ
က်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ကလပ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
။မင်္ဂလာမနက်ခင်ဗျာတာတာရှင်များရှင်VOA မြန်မာပိုင်းကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလိုအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့ဆက်ရအောင်ပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြင်းအောင်လိုက်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစတင်တာမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA မွန်ပြည်သက်ပါတီ NMSP ကရင်အမျိုးသားစီယုံ KNU KNL တို့တက်ရောက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်ကုန်းကလာတဲ့တရင်ထောက်မှဆုကတော့ကိုသားညုံကတင်ပြထားပါတယ
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တချို့ရဲ့ညီညာရေးတွေ့ဆုံဆွေးနွေးပွဲတွေဒီသတင်းပတ်ထဲမှာစတင်နေပါပြီရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC မူပြသက်ပါတီ NMSP KNU မျိုးသားအစည်းအရုံး KNU KNLA PC ညီညာရေးကောင်စီတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတော့တင်ပြထားပါတယ်ကျွန်တော်သားညိုပြောပြမှာပါပြည်တွင်းလက်နက်ကိုင်ပြည်ပခါတွေချုပ်ငင်းရေးကိုလက်တွေ့ကျကျကောင်တဲ့ဖော်ဖို့လိုအပ်တဲ့အတွက်ဆိုပြီးတော့တန်းသားလက်နက်ကိုင်ဖွဲ့စည်းတွေကအကြီးအကဲတွေကိုညီညာရေးဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်ညီညာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်လက်နက်ကင်ဆယ်ပွဲကအကြောင်းပြန်ထားပြီးတော့မေလ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်။ညီညာရေးဆွေးနွေးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အထက်ကဆွေးနွေးမဲ့အချက်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ်
။သွားမဲ့ပုံစံပေါ့။သွားမဲ့ပုံစံကကျွန်တော်၄ခုပါ။နံပါတ်၁ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ။ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ။အဲ့ဒီလူဝင်ဆန္ဒတွေရဲ့မှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရရဲ့ဒါလူသားချက်တွေနိုင်ငံတော်အစိုးရရဲ့လူသားချက်တွေနံပါတ်3ကတော့အဲ့ဒီနှစ်ခုရဲ့ဂျားထဲမှာသူတို့ရဲ့လူရင်းဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလူသားချက်တွေရဲ့ဂျားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးတော့ကျွန်တော်တို့ဒါနောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအကျိုးတင်စီမံပြီးမှဒါကျိုးတင်စီမံပြီးမှတဖြည်းဖြည်းလှုပ်ဆောင်သွားမယ်ဟာတွေအဓာရီနဲ့ပတ်သက်ပြီးကြအားလုံးနိုင်မယ်ဆိုတာကိုကျွန်တော်တို့အပိုင်ဖွဲ့ကြပြီးဆွေးနွေးတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးထပ်ပြီးပြောချင်တာကနိုင်ငံတော်စင်ကာအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးဆွေးနွေးနေတဲ့အမခန္ဓာဒီဆွေးနွေးပွဲမှာရလဒ်တစ်ခုဖွဲ့လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ
်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့မေလ20ရက်နေ့မနေ့ပိုင်းကနေပြီးတော့မှတွေ့ပြီးတော့ပါတီစုံစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကတမရကာဝေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်းနောက်စစ်ကောင်စီဖွဲ့ဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြီးတို့တက်ရောက်ပါတယ်။ RCSS ဘက်ကတော့ RCSS ဥက္ကဋ္ဌနဲ့အတူအတွင်းမှုတက်ဆက်ဆိုင်ငင်းနဲ့ဗိုလ်အလုံးမှုဆောင်ဆက်ဆောင်ဟန်တို့ပါဝင်တက်ရောက်ပါတယ်
။ဆွေးနွေးရမှာကျွန်တော်တို့ติกามันตําแหน่งงานลงเดี๋ยวเรามีคันนี้ชิ้นหนอคือชุนิเชบนมานํามันนี่จะรอมันจะมีจาด้วยส่วนจะชุนิจะอธิชาจะยุ่งจีมุเลติ6จาบ่ไอ้หลบมานํามันตรงงานนอกสงรอจะเกิดมีทางสู้ที่6อีบ่เล็กมาตัวชงจอมนี่อันนี้ต้องเชบนมาอารมณ์ป่าวงี้สุดที่อันนี้เนี่ยรอจะรู้ใกล้ๆยอโอ
နောက်ရပိုင်းတွေမှာတော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့ဖွဲ့ဟာစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီလိုနဲ့ဆက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။လက်လက်ကန်အဖွဲ့တစ်ဖွဲ့ကို3ရက်ကြာညီညာရေးဆွေးနွေးသွားဖို့စစ်ကောင်စီဘက်ကရထားတာပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာလည်းမေလ23ရက်နေ့ပြီးခဲ့တဲ့တင်းလာနေတုန်းကနေပြီးတော့မှတွေ့ဆုံပါတယ
်။ဘယ်တဲ့ပြည်တော်စုတည်ဆောက်ပြီးတဲ့ဒီကုန်ကြောင်ကခုဒီဆိုရဲပြီးတော့နေရာဆန်ကောင်းတဲ့ပေါ်ကူတားလဲကျွန်တော်ဟောပြောကြတယ်ဒါတော့ကျွန်တော်ရင်းနဲ့ကိုယ်ပိုင်ဆန်ဟန်ကိုပြီးပွားကြည့်တဲ့ဒီပေတိကုန်ကြောင်ကဒီတဲ့ဒါဒီနည်းနဲ့အတိုင်းဆိုင်ရမလဲဒါအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့ထောက်ဆူတာပေါ့နော်သူတို့ကခြံကတော့ကျွန်တော်တို့ဒီတင်ကြားချက်ပေါ်မှာအရင်ကလည်းဒီအနာကဖယ်လက်ပြောင်းစစ်ဆက်ဖို့အတွက်ပေါ်ဒီချက်ရှိတာပြီးတဲ့အတွက်
ဒါကိုလည်းအများဆုံးလုပ်ပါမယ်လို့ပြောတယ်။ဒါပြည်ထောင်စုတော်စီတောင်းဦးကြီးဆွဲဝေးထွက်လာတယ်။အများဆုံးကောင်းချက်ပေါ်ပါမယ်လေကျွန်တော်တို့ကိုဟိုပြချက်ခဲ့ပါတယ်ခင်ဗျာ။သူဆုံးပွဲမှာစစ်ကောင်စီဥဒ္ဒါဘူဂျုံမူကြီးမြောက်လိုင်းတဲ့သူဒုတိယဘူဂျုံမူကြီးဆိုဝင်းနောက်စစ်ကောင်စီဖွဲ့ဝင်ဘူဂျုံကြီးများထုံးဦးဒုတိယဘူဂျုံမူကြီးမိုးမြင့်ထွန်းဒုတိယဘူဂျုံကြီးရာပြည့်နဲ ဒီအရေးအပြင်ကမ္ဘာကြီးမှာပေါင်းဆောင်ရေးနဲ့ ပညာရေးအခြေအနေနောက်ပတ်တိဆုံးဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖယ်ရပြောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုရှင်းလင်းဆွေးနွေးခဲ့တဲ့ကြောင့်ဖော်ပြပါရယ်။နောက်ရက်တွေမှာတော့မူပြစ်သက်ပါတီကိုယ်စားလှယ်ဖွဲ့ဟာစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီညာရေးကော်မတီလို့နဲ့ဆက်ပြီးဆွေးနွေးခဲ့ကြပါရယ်။မ PDF apori mapara ha, tiyote nina isune muri pipa mla sugura mingon tosya ra pipare. Nina isune bo ne patalu jala tui topola on sunu toma pitelu sikong si pio guya du bojo zomi tonga piovare.
Jero tene, jero ro, teme tene u, enzi tuta bida apori negaro, te biro, kateye mashila pu, di, enzi lama matuta de apori ni negaro, fru, tempiam, Lame, Kesariga, Aguna Township, Ne, Tesanjin, no, a fifty and yebu, Tikan Pianani. To the piano, Aditama, in RG, you do essay, Bono, you do essay, go, Taga, Nasagara, Nipido, Ya, or Hina, Lasu, Tazanara, Yeti, Melu, Genoa, you sigh. The Geran, the Gamum, Chojo, Mumwe, Kipo, Solution, ဒီတိုင်းလားတွေတင်ပြတဲ့အချက်တွေကတော့ဘယ်အချက်ဘယ်အချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တဲ့ဖက်ဒရယ်ပေါင်းထဲမှာရှိတဲ့အတွက်ကြောင့်မလို့တတ်မလို့အနေနဲ့တော့ကန်ကွက်ဆရာအကြောင်းမရှိဘူးကျွန်တော်တို့တကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအဖွဲ့ကပေးတယ်ဆိုရင်လည်းအသစ်ပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးကတိပေးရင်တော့တော်တော်လေးအဆင်ပြေသွားနိ
ပြည်သူပါတီဥက္ကဋ္ဌဥက္ကဋ္ဌကြီးကလည်းခုလိုသူ့အမြင်ပြောပါတယ်။မြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်။ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံတည်တစ်ခုအလားအလာကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့မျှော်လင့်တယ်။တက်ကဒီနိုင်ငံရေးကနေပြီးတော 面的，水平教练护理，他帮助你接来下面，而且俺出国的来更多，与其他的原来那样那个阿婆也是对也八位目吧，就那七十那面输赢，那么那样也比那样也肩膀后面，比不提不卡的，而且喷雾的干的比较跑船那面。兰萨的古波拉那一年路程都是苗岭嘛。
这个是呢，你那一支从苏内部过，第 NC 毕业回家，可能过年毕业啥就立马没出他的，东北路个来看他玩的。米拉那三年个啥味道，那三年那天，下面边来主张一讲是 RCSS 呢，没别的把的 NMS 比如呢，他回国都会打苏内个 VP 包的。既然苗大使用，既然苗大路苗一点不着，你那一讲是 KNU KNL BC 那里。米拉那三千年个啥味道，那三千年天都会打对上苏内面讲，第一天半夜等到我们休息时间里边正式来把的。真的大业务吧。
တရင်ထောက်မဆူအပင်မှာတော့စစ်ပွဲရေးကဏ္ဍပါအစင်းရဲဆုံးနိုင်ငံတွေမှာအခြေခံကုန်စည်စင်းနှုန်းတွေအကျိုးတွေမြင်လာတဲ့အချိန်နဲ့ရင်ဆိုင်ရုံးကန်နေရချိန်မှာကိုရိုနာကပ်ပိအဆကဆာလို့ကမ္ဘာကလေးကျွယ်တထေကြီးရဲ့ကျွယ်မှုကတော့ဒေါ်လာထရီလီယံနဲ့ချီတိုးလာနေပါတယ်။ပရာဟိတအဖွဲ့အစည်းဖြစ်တဲ့ Oxfam ရဲ့သုံးသပ်ချက်သေးသေးမှာအဲ့ဒီလိုဖော်ပြထားတာပါ။လန်ဒန်ကနေ Henry Richwell တင်ပြပို့ထားတာကိုတော့ဒီတစ်ပတ်စစ်ပွဲအစည်းအဝေးမှာသတင်းထိုက်ကတင်ပြထားပါတယ်။ကိုရိုနာကပ်ဘေးရောဂါစတင်ပြီးနောက်ပိုင်းမှာကမ္ဘာကလေးကျွယ်တတိကြီးတွေရဲ့ကျွယ်ဝမှုကဒေါ်လာထရီလီယံနဲ့ချီတိုးလာခဲ့ပြီးကမ္ဘာအစည်းအဝေးဆုံးသူတွေကတော့
ကုန်စည်နှုန်းချင်းမြှုပ်နှင့်အကျွေးထူတာတွေနဲ့ရုံးကန်နေကြရတယ်လို့ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့အောက်စဖန်အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်။ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ဒါဗော့စ်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လောကစီးပွားရေးထိပ်သီးခေါင်းဆောင်တွေဆွေးနွေးရောက်ရှိနေခြင်းမှာပဲဒီအစီအခံစာကိုအောက်စဖန်ကထုတ်တာဖြစ်ပါတယ
2020 နောက်ပိုင်းမှာ ဒေါ်လာ 3.8 trillion ဒေါ်လာကျော် Oxfam ရဲ့စမ်းစစ်ချက်မှာဖော်ပြပါတယ်။ ကပေးယောဂကာလအတွင်းဂရေကျွယ်တစ်ခေတ်အစ်စ် 983 ဦးဒေါ်လာပြီး ဒါဟာဆိုရင်နာယီ 30 ထိုင်မှာတဦးနှုန်းဖြစ်ကြောင်း အစင်းခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။ တစ်ဖက်မှာတော့အခု 2022 ခုနှစ်အတွင်းချွတ်ချုံကျဆင်းရဲမွေးတေမှုမှာ လူပေါင်း 263 သန်းပိုတိုးလာမယ်အကြောင်း ဒါဟာဆိုရင် 33 နာရီတိုင်းမှာ လူတသန်းနှုန်းဖြစ်တယ်လို့ Oxfam ကပြောပါတယ်။ ဒါဆိုရင်သမိုင်းမှာဖြစ်ရုပ်ဖြစ်စဉ်မဟုတ်တဲ့အခိုက်အတန့်လို့လဲ Oxfam International ဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအကြီးအကဲ Max Lawson က VOA ကိုပြောပါတယ်။ ကပေးယောဂအတွင်ဂရေကျွယ်တတိယကြီးတွေရဲ့ကျွယ်ဝမှုကဒီအတိုင်းတာတိုးလာနေတာကိုတွေ့နေရပြီးအခုဆိုရင်ဆန်းနှက်ရိတ်ခါနဲ့စွန့်ရင်စည်းနှုန်းကြီးမြင့်လာနေပါတယ်။ဆဲဆွနစ်တင်တဲ့အချိန်မတွေ့ခဲ့ကြရတဲ့ ကဘာတလွာဆင်းရဲမွေးတေမှုဟာသမိုင်းဝင်တိုးလာနေတာကိုတွေ့နေရပါတယ်လို့သူကပြောပါတယ်။ အလွန်ကျွယ်ဝချမ်းသာသူတွေပိုပြီးတော့ချမ်းသာလာတာဟာအခွန်ဆောင်သူတွေရဲ့ဘဏ္ဍာငွေတွေကြောင့်လို့လဲသူကထပ်ပြီးပြောပါတယ်။
Firstly, and primarily because of the trillions of dollars that rich countries poured into the economy in response to
COVID-19.
ကမ္ဘာအချမ်းသာဆုံးအမျိုးသားဆယ်ဦးဟာဆိုရင်လူပေါင်းတန်3000တရာနဲ့ညီမျှတဲ့အစည်းအဝေးဆုံးလူထုရဲ့40ရာခိုင်နှုန်းထက်ပိုပြီးချမ်းသာကြောင်းလဲအောက်စဖန်ကဖော်ပြပါတယ်။အချမ်းသာဆုံးဂရေကျွယ်တတိယကြီးနှစ်ဆယ်ဦးဟာဆိုရင်ဆာဟာရာဒေသကတည်းကတောင်ပိုင်းအာဖရိကဒေသတစ်ခုလုံးရဲ့ပြည်တွင်းအသင်းထုတ်လုပ်မှုဂျီဒီပီတစ်ခုလုံးထက်ပိုပြီးကျွယ်ဝချမ်းသာကြောင်းလဲအစည်းအဝေး
ဒီနေ့ကျွန်တော်တို့ဝန်ထမ်းတွေအနေနဲ့ခင်စီဆောင်ဆွေးနွေးပြီးတော့နေရာစံကောင်းများစွာတိုးတက်မှုတွေကိုထိခိုက်မဲ့အန္တရာယ်ရှိလာတယ်လို့လည်းလော်ဆန်ကပြောပါတယ်။
The crisis of inequality, a crisis of climate injustice.
Lubang Lisa Kodan Go Taya Tikai Tayame Chi Nishini Jan Tri B Tabade. Kaba Sanaye Kapwe WFP Ye Musa Nyutaye Mu David Base Liga Davosma AP3 Agency Go Kulu Pija Kebade.
And our needs right now are extra $6 to $8 billion.
Now that dollar 68 billion yashi bu, jenoro lu ani bare. Jenoro down ira ka kerejwe terheji ru ye, adrian chanda mu dollar ye. တရက်စာနှစ်ရက်စာလောက်ပဲရှိပါတယ်အငတ်ပေးမတိမငြိမ်ဖြစ်မှုနဲ့အစုလိုက်အပြုံလိုက်ရွှေပြောင်းမှုတွေကိုတိုက်ဖြတ်ပြီးကမ္ဘာကြီးတည်ငြိမ်ဖို့အတွက်ကျွန်တော်တို့တောင်းနေတာကသိပ်ပြီးများတယ်လို့ပြောလို့ရပါမလားယူကရိန်းရဲ့ထုတ်လုပ်မှုကလူပေါင်းတန်းလျာအတွက်ဆန်းနှယ်ရိတ်ခါလုံလောက်ကြောင်းဝမ်လ်ရုရှားက ကဘာဆန်းနှယ်ရိတ်ခါအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီကဒါဗိုးစ်မှာအပီ3အေဂျင်စီကိုအခုလိုပြောကြားခဲ့ပါတယ်။
တကယ်ကိုအခက်အခဲအကြက်တဲ့ဖြစ်လာပါမယ်။အစိုးရရဲ့အနေနဲ့မမျှတတဲ့အခွန်ကောက်ခံမှုစနစ်နဲ့မငြိမ်းညမှုဒေါ်လာနေတာကိုထိန်းချောင်းနိုင်တဲ့အာဏာရှိတယ်လို့လဲအောက်စဖန်အဖွဲ့ကပြောပါတယ်။အောက်စဖန်အင်တာနေရှင်နယ်အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအခြေအကဲမတ်ခ်လော်ဆန်ကဗီအိုအေကိုအခုလိုပြောပါတယ်။
This is our money. It's driven up the fortunes of these.
So I join Swamu in Kami Kulu Piava, Siwaima, Mujipo, Tegava, Tajanori, Pesan Chipare, Timujiga, Komuni Yamu, Buzibare, Konka Yumune, Tinguru, Pianjavalime, Kawayu, Pianpi, and Janizibu, Komusa, Miabiao, Kokanavalime.
ပေါ်တူဂီနဲ့အီတလီတို့အပါအဝင်တချို့သောဥရောပနိုင်ငံတွေမှာတော့စွမ်းအင်လုပ်ငန်းကြီးတွေကိုကြီးလေတဲ့အခွန်စီးချက်ပါတယ်။ရုရှားရဲ့စွမ်းအင်တင်ပို့ရမှုကနေကင်းလို့ရတဲ့အတွက်အနောက်နိုင်ငံတွေကြိုးစားနေကြရတဲ့အရေးကြီးတဲ့အခြေမျိုးမှာဒီလိုအခွန်အခောက်စီးချက်မှုတွေကယင်းနှစ်ယောက်နာမှုတွေကိုအဟံအတားဖြစ်စေမယ်လို့ဗြိတိန်အပါအဝင်တခြားသောနိုင်ငံတွေကတော့ပြောဆိုကြပါတယ်ရှင်။
ဒီဘဝရကနာအပြင်မှာတော့အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာစပိန်နိုင်ငံကအစားအသောက်နဲ့ချက်ပြုတ်ဆိုင်ရာသူတေတီတွေကကျန်းမာရေးနဲ့ညီညွတ်တဲ့ချက်နှင်းပြုံတွေကိုနီးပညာအကူအညီနဲ့လေ့လာတီထွင်ဖတ်တင်းနေပါတယ်။မှာစားသူတွေအတွက်ပိုးပြီးတော့လွယ်ကူထိရောက်မဲ့မီနူမျိုးကဆက်လို့ကစီတတ်ပါတဲ့အစားတွေကိုယ်ထဲမှာကိုလက်စထရောတွေဖြစ်မှန်မနေအောင်လို့ချက်နှင်းမျိုးအထိလေ့လာဆန်းသပ်န
နိုင်ငံမြောက်ပိုင်းဘတ်စ်ဒေတာမှာရှိတဲ့ဘတ်စ်ကော်လနရီစင်တာ VCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားတောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်တွေကိုတည်ထွင်နေကြပါတယ်။စိုင်းပါရတဲ့ menu အမျိုးအစားတွေကိုစားတောက်ဆိုင်မှာလာရှားသူတွေကဘလို့ရွေးချယ်ကြတယ်လဲဘလို့ဟင်းအမယ်တွေကစိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့ဤပညာသုံးပြီးတော့ VCC ကတည်ထွင်ဖန်တီးနေတာပါ။menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအရင်ခွဲပြီးပြတာတဲ့နီးနဲ့သူတို့ကလေ့လာနေကြတာပါစားတောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking နည်းပညာနဲ့မှတ်သားထားတာကြောင့်မျက်လုံးဆိုင်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်ဒီနီးနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအကြည့်အများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်သူတို့ရဲ့လေ့လာဖတ်တီးမှုကိုပြည်ပောင်မြို့မှာကျင်းပတဲ့ Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ
်။ Focusing on the menu at our normal restaurant, we developed three kind of designs. One that incorporates nutritional information, other one
ဖုန်းမစားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမျိုးတွေကိုခြေခံပြီးကျမတို့က menu ပုံစံ၃မျိုးလုပ်ထားပါတယ်။တစ်ခုကဟင်းထဲမှာပါတဲ့အာဟာရတဲ့အချက်အလက်တွေကိုအဓိကပြတဲ့ menu မျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဟင်းနာမည်နဲ့စတင်တန်ဖိုးကိုပြပါတယ်။တတိယ menu ကတော့ကိုမာမဲဟင်းကဘယ်လိုဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လုပ်ပေးထားတဲ့ menu ပါအခုလို menu တွေမှာအချက်အလက်တွေဖြည့်ပေးထားတာကပါတဲ့သူတွေအကျွဲပိုအသုံးဝင်လားဆိုတာကိုကျွန်တော်တို့ကသိချင်တာပါလိမ့်လက်ချက်တွေရလူရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်အလက်တွေပေါ်မူတည်တည်ရောက်မှုရှိတယ်လို့ပြောကြပါတယ်ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘယ်လိုအာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အကျွဲသူတို့စားချင်တာကစမ်းမာရင်းနဲ့မညီညွတ်ဘူးဆိုရင်မှာစားပါမလားဆိုတာကိုလေ့လာချင်တာပါ စားတောက်ဆိုင်လာစားသူတွေရဲ့အလေးအထားအမှုအချက်နဲ့ဘလို့ဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်ဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသူတွေကပြောပါတယ်။သူတို့တီထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း sensation မျိုးကစားတောက်ဆိုင်မှာတုံးပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါတယ်။အနာဂတ်မှာစားသောက်ဆိုင်တွေကပိုပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ
် technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အမြန်တုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာတုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းတက်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီ။စားတောက်ဆိုင်မှာစားပွဲကျူတင် booking လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်။သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်။ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်။အချင်းရတော့ပြရမှာပေါ့ ။အခုလိုစားတောက်ဆိုင်တွေအတွက်ထိရောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားတောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အာဟာရမျှတတဲ့အစားအသောက်တွေကိုဖန်တီးနေကြပါတယ်။အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်း၊အစားထက်25ရာခိုင်နှုန်းနဲ့ကစီတက်25ရာခိုင်နှုန်းပါတဲ့စားသောက်ဖွဲ့တွေကိုဖန်တီးနေကြတာပါ။
Kasira Bare Asaho, Kure, Marco, Lestori, Apia Chamanibe, Asahan, Chachin, Chedwa, Chapion, Niri, Pandini Javare, Chamayan, Ninu de Hindakupipo, Hinde Bare Ayari Damaga, Tihingo, Palu, Chapio de Lesura, Ajiji Elo, Tude di Sapo Muriga, Piovare.
It's not only about the ingredients, it's about the quality of the ingredients, the season of the ingredients.
今天保温必须注意嘛，后边呢，哎，保温必须注意，热对个嘞，热几个嘞，哎，还有个不如吃不了嘞，说个嘞，热饱个嘞，家里都不如看牛牛嘞，皮羊肉米羹来炸，是阿龙在家嘞，对面米羹那路那外呢，看那个对，谁找的皮鞋来买？
啊，咱们把嘞 ，protein 啊，大家也是嘞，三牛肉平地来嘞，是吧？都个热对，就是啊，别咋没家买嘞，啊，是啊，大瑞要吃他嘞，我有想你阿妈，某年老他啊，啥土比罗好照顾，都个平地吃吧嘞。天津的呢，大家慢慢把这 ketchup sauce 过来，大家一撒撇的一撒土味了，地团茶味的，这么一年年就得撒到对撒到不转，这么一批年轻人家步步比带着那阵嘛，农家人过年过年还要去买撒到对个，六月不撒那家里没了，代表年轻人家苗的那家话的。
Diet in the future will be personalized.
So, another one is the first one.
เมื่อจากนี้อนาคตมาสาธารณสุขในนี้ไซมาลาซาจาดูเรียเซเว่นซามหัวบอลไลบิโรเมนูเรโกเมื่อขณะที่ทุนในเมสุเย่อาซาซาลีล้วนเนมาพิจิตรูไซมาเวซาดูเรียจวนเลจามายเนียนยิ่งยบิโรอาฮาราพิจิตรอาซาซาเรโกปูบียุ่ยเชจามยาลาเมลูสเปนนั่งกันบาสก์มิวกาอาเชฟยูสันยาตีปังอาเมียนลีนิบาเรชินจามาสุเมียมา
လောကရေပြောသည်အစီအစဉ်ပြီးမှာတော့တက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်ကျော်မော်မင်းသားထွန်ခရုဆာသူရဲ့အနုပညာတက်တန်းတစ်ချောင်းမှာထူးခြားရဲ့မှတ်တိုင်တစ်ခုစိုက်ထူလိုက်နိုင်ပါပြီအသက်59နှစ်အရွယ်ရှိတဲ့စူပါစတားမင်းသားထွန်ခရုသူရဲ့ Top Gun Maverick ရုပ်ရှင်ဇာတ်ကားပထမဆုံးရုံတင်သတင်းပတ်မှာရုံတင်ဝင်ငွေဒေါ်လာ300,000ရသွားခဲ့တာဒါသူ့အတွက်ပထမဆုံးဖြစ်ပါတယ်မြောက်အမေရိကတရုပ်ရှင်ရုံတွေမှာရုံတင်တင်ကျပထမ3ရက်အတွင်းမှာဒီ Top Gun ရုပ်ရှင်ဇာတ်ကားကရုံးဝင်လက်မဲ့ရောင်းချဝင်ငွေဒေါ်လာ124သန်းရရှိခဲ့တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ
် What do we have here? Here I thought we were special.
Fellas, this here's Bagman.
Hangman.
Whatever.
နိုင်ငံတကာပြတာရည်နဲ့ပေါင်းတော့စုစုပေါင်းဝင်ငွေဒေါ်လာ148သန်းရတာပါဒါကရုပ်ရှင်ကားတကားအတွက်အထူးမြတ်ပြတဲ့ရုံတင်ပထမပတ်ဝင်ငွေဖြစ်ပြီးဒီထဲမှာအမေရိကန်အစိုးရရုံးပိတ်ရဲ့ Memorial D အောင်မြင်ပွဲနေ့ကြာရောက်တဲ့တင်းနယ်လာနေဝင်ငွေထက်တွက်မထားသေးပါဘူး။ဘဝမှာအောင်မြင်ဆုံးမင်းသားတစ်ယောက်ဆိုတာမြင်လို့မရတဲ့ Tom Cruise ရဲ့ရုပ်ရှင်ကားတွေဟာရုံတင်တင်ကျဲခုလိုမျိုးတစ်ချိန်တုန်းနဲ့ပေါက်သွားရဲဆိုတာမရှိခဲ့ပါဘူး။ဒီလိုပြောလို့သူ့ရဲ့ရုပ်ရှင်ကားတွေမအောင်မြင်တာတော့မဟုတ်ပါဘူး။ရုံးတည်တည်ကျမှာပဲပတ်စံရဲ့အများဆုံးဝင်လာတာမျိုးမရှိကြပါ1986ခုနှစ်ကထွက်တဲ့ Top Gun ပထမဦးဆုံးမူရင်းရုပ်ရှင်ကားကိုကွယ်လွန်သူဒါရိုက်တာ Tony Scott ကရိုက်ကူးခဲ့တာဖြစ်ပြီးအခုသူ့ရဲ့နောက်ဆက်တွဲရုပ်ရှင်ကားကဗီလာ2020ခရီးကရုံးတင်မှုရှိခဲ့တာပါဒါမှလည်းအဲ့ဒီနှစ် February လကပဲ American ပြည်အောင်စုမှာ COVID ကရောဂါဆိုးကြီးဆူဆူရော်ရော်စတင်ပြန့်နှံ့ခဲ့လို့ဒီ Hollywood ရုပ်ရှင်ကားရုံတင်မှုအကြိမ်ကြိမ်ရွှေ့ရခဲ့တာဖြစ်ပါတယ်။အခုရိုက်ခူးတင်ဆက်တဲ့ Director က Joseph Kosinski ဖြစ်ပြီးတော့ဒီရုပ်ရှင်ဇာတ်ကားကိုဒေါ်လာ150ကျော်ကုန်ကျခံပေးရိုက်ခူးတာဖြစ်ပါတယ်။ဒါမှလည်း COVID ကပ်ဘေးကြီးကလာကူးပြီးတဲ့နောက်နှစ်ကူးတဲ့အထိဒုက္ခပေးနေရမလို့တခြားကုမ္ပဏီတွေကသူတို့ရုပ်ရှင်ကားတွေကို online ရောရုံမှာပြသတဲ့နည်းနဲ့ပါဖြန့်ချိခဲ့ကြပါမယ်။မင်းသား Tom Cruise နဲ့ Paramount ရုပ်ရှင်ထုတ်လို့ရေးကရုပ်ရှင်ရုံမှာပဲတင်ဖို့စိတ်ကိုပိုင်းဖြတ်ပြီးတော့စောင့်နေခဲ့ပါတယ်။ online နဲ့ streaming လုပ်ပြီးတော့ပြဖို့လုံးဝမစဉ်းစားခဲ့ပါဘူး။ ဒါကိုတောင်ခရစ်ကိုရိုင်ကလည်းကဲရုပ်ရှင်ပွဲတော်မှာပြောသွားတာပါအခုလည်းဒီဟာအကြီးစဲအောင်မြင်မှုရတာကမြောက်အမေရိကတိုက်ရုပ်ရှင်ရုံပေါင်း4,935ရုံမှာဒီကားကိုပြသနေတာဖြစ်ပြီးနိုင်ငံတကာမှာနိုင်ငံပေါင်း62နိုင်ငံကရုပ်ရှင်ရုံပေါင်း 13,600 မှာဒီကားရုံတင်ထားတာပါရုပ်ရှင်ထုတ်ပွဲတွေပြတော့လေဒီကားကိုလူတွေစိတ်ဝင်စားအောင်တမင်ကလုပ်ခဲ့ပါရင်ဆန်ဒီယေဂိုမြို့ကလင်းတင်တင်မောပေါ်မှာအထူးပွဲကိုကျင်းပခဲ့ပြီးတော့ကင်းရုပ်ရှင်ပွဲတော်မှာလည်းပြသခဲ့ပါရင်မင်းသားတောင်ခရုစ်ကလည်းကင်းရုပ်ရှင်ပွဲတော်မှာဗမ်မိုရော့ဆူစုခုခဲ့တာဖြစ်ပြီးတော့လက်နက်မှကျင်းပတဲ့ရုပ်ရှင်ထုတ်ပွဲကိုတော့ဗြိတိသျှတော်ဝင်မင်းသားဝီလျံနဲ့ကျင်းရတော့ဖိတ်တို့တက်ရောက်ခဲ့ပါရင်ဒီရုပ်ရှင်ကိုကြည့်ပြီးတော့သုံးသက်ပြောဆိုမှုတွေမှာလည်းလူအရင်အကြိုက်များတာပါရုပ်ရှင်ကားရဲ့အစိုးကောင်ရေးပြတဲ့ရုပ်ရှင်ဝေဖန်ရေး website Rotten Tomatoes မှာဒီရုပ်ရှင်ကားက68ရာခိုင်နှုန်းအကောင်းဘက်ကိုထောက်ခံမှုရထားတာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashian yes took my besties to LA where the girls like to flex we put our hoodies on in Philly where we started acting silly then we headed out to China Taylor said that ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မရေတနာကျော်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလောကိုကြားခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုံမြင့်တန်ကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamish.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရာဖဲအောက်မှာတက်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV magazine နဲ့ video သတင်းတို့တွေကိုခဏအလိုက်ပြန်ပြီးတော့အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြားရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါရှင်။
အမေရိကန်ပြည်တော်စုမှာလူစုလိုက်တနက်နဲ့တက်တခမ်းမှုပို့ပြီးတော့ဆူဆူဝါဝါကြုံလာနေရတဲ့အတွက်တနက်ရောင်းချမှုကန့်သက်ဒါမြင့်တောက်ကိုဆန့်ကျင်သူတွေတောင်မှဒီဖြစ်ဆိုးတွေဖြစ်မလာအောင်တားဆီးဖို့အတွက်လက်တွေ့ကြကြတွေးလာကြပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောပါတယ်။တက္ကသိုလ်မှာပြီးခဲ့တဲ့သတင်းပတ်ချက်ကျောင်းသား19ယောက်နဲ့ဆရာမ2ယောက်တနက်နဲ့တက်တခမ်းရပြီးတည်ဆုံးခဲ့ရတဲ့ UVLD ကမူလတန်းကျောင်းလေးကိုတနင်္လာနေ့မှာတောက်ရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကတနက်ကန်ဆယ်မှုထိန်းချုပ်ရေးဆိုင်ရာဥပဒေချမှတ်ရေးကွန်ဂရက်စ်လွှတ်တော်ကိုထပ်ပြီးတော့ဖိအားပေးနေတာလည်းဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းကဆေဗီယရိုဒေါန့်စက်မြို့မှာရုရှားလိုရဲ့ပြင်းထန်တိုက်ခိုက်မှုကိုယူကရိန်းအစိုးရတပ်ဖွဲ့တွေကဒဏ်ပြန်တိုက်ခိုက်နိုင်ဖို့အတွက်အသေးအံကြိုးစားနေကြပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ဒီမြို့ကိုတိုက်ယူရေးဟာကျူးကျော်သူတွေရဲ့အဓိကလုပ်ငန်းစဉ်ဖြစ်ပြီးတော့ဒီရုရှားလက်ထက်ကိုမြို့ကျမသွားအောင်လို့ယူကရိန်းတွေဘက်ကအစွမ်းကုန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒုက္ခတွေတွေကိုဘေးလွရာရွှေ့ပြောင်းပေးနေတဲ့သတင်းတွေကိုရယူနေတဲ့အသက်32နှစ်အရွယ်ပြင်းထန်သတင်းတော့ Frederick Leclerc Mofa တနင်္လာနေ့ကဒက်နချီချီဆက်အထိမှပြီးတည်ဆုံးခဲ့ရပါတယ်။ဒီသတင်းတော့ဟာပြင်းထန်ရုပ်တံ BMF TV မှာတာဝန်ထမ်းဆောင်နေတဲ့16နှစ်ရှိပြီဖြစ်ပါတယ်။အခုယူကရိန်းရှေ့ပိုင်း Donbas ဒေသကတိုက်ပွဲပြင်းထန်နေတဲ့ Severo Donetsk မြို့နာမှာတည်ဆုံးခဲ့ရတာဖြစ်ပါတယ်။ကျင်းနစ်သမရအီမန်နျူယယ်မက်ခရွန်က Twitter ကနေသူ့အတွက်ဂုဏ်ပြုစကားပြောကြားခဲ့ပါတယ်။သူဟာယူကရိန်းကနေစစ်ပွဲရဲ့အဖြစ်မှန်တွေကိုတင်ပြနေတာဖြစ်တယ်လို့ပြောပါတယ်။ရုရှားရင်းနှံတင်ပို့မှုကိုတားမြစ်ပိတ်ပင်ရေးအတွက် Belgium နိုင်ငံ Brussels မှာတနင်္လာနေ့ကထိပ်တီးအစည်းအဝေးပွဲကျင်းပခဲ့ပါတယ်။
တင်ပြချင်းချုပ်ကိုတော့ခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှာကကိုရိုင်းမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်ကိုလိုင်းတိုမီတာ30နဲ့40 50လို့ကနေထုတ်လွှင့်ခဲ့တာပါသဒ္ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမအနန္ဒာပါ
The This program has come to you from the Voice of America, Washington.